မြန်မာနိုင်ငံကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုသူတို့သမီးတွေဖြစ်နေအိန္ဒိယတရုတ်နိုင်ငံတဲကိုလူကုန်ကူးခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မိမောင်းထုတ်ပြတဲ့အစီရင်ခံစာတစ်စောင်ကိုနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကအမျိုးသမီးတွေလူကုန်ကူးခံရတဲ့အခြေအနေတွေဟာစိုးရိမ်စရာဖြစ်နေပြီးနှစ်နိုင်ငံအစိုးရတွေအနေနဲ့ဒီလိုလူကုန်ကူးမှုတွေကိုရပ်တန့်ဖို့ပြက်ကွက်နေတယ်လို့ HRW ကထောက်ပြထားပါတယ်။ဒီနေ့အစီရင်ခံစာမိတ်ဆက်ပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပခါတွေအလုတ်ကိုင်ခွင်လန်းရှာပါမှုတွေကြောင့်အိန္ဒိယနိုင်ငံတွေကိုအလုတ်သွားလုပ်ဖို့ကြိုးစားကြရတဲ့သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုရဲ့တားကောင်ဖြစ်ကြရတယ်လို့နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အစိုးရကစားရေးသားပြုစုသူဟီတာဘာကပြောပါတယ်။ကချင်နဲ့ရှမ်းမြောက်ပိုင်းကမျိုးသမီးတွေနဲ့ကလေးငယ်တွေဟာလင်းမိုင်းဆိုင်ရာကြေးကျွနေအဖြစ်ရောင်းစားခံရတဲ့အခြေအနေတွေကို၃နှစ်လောက်အချိန်ယူပြီးအစိုးရကစားရေးသားခဲ့တာပါ။ဒီဒေသတွေမှာဘလို့အခြေအနေမျိုးနဲ့မျိုးသမီးတွေနဲ့ကလေးငယ်တွေရောင်းစားခံရတဲ့အခြေအနေဆိုးဆိုးရွားရွားကြုံနေရတာလဲဆိုတာကိုသူကအခုလိုရှင်းပြပါတယ
် So part of the problem is definitely that law enforcement both in Myanmar and China
ဒီပြဿနာရဲ့တစိုက်တစ်ပိုင်းကတရုတ်နဲ့မြန်မာနှစ်နိုင်ငံစလုံးမှာဒီကိစ္စကိုအလေးနဲ့ထားပြီးတော့ရေးယူကန်တွယ်ဆောင်ရွက်မှုမရှိတဲ့ကိစ္စပါဒါအပြင်ဒီလူကုန်ကူးမှုတွေကိုဖြစ်စေတဲ့အဓိကအကြောင်းရင်းနှစ်ချက်ရှိနေပါတယ်တစ်ချက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ပွဲတွေနဲ့အိုးအိမ်ဆုတ်ကွာထွက်ပြေးနေကြတဲ့အခြေအနေတွေကြောင့်လူတွေအတိတ်ဒုက္ခရောက်နေကြရတဲ့ကိစ္စပါနောက်တစ်ချက်ကတော့တရုတ်နိုင်ငံမှာကြားမအရေးအတွက်မညီမျှတဲ့အချက်ပါတရုတ်နိုင်ငံမှာအမျိုးသားတွေကအမျိုးသမီးတွေထက်တန်း30ကျော်40လောက်ကိုပိုများနေတော့အဲ့ဒါကဒီသရိုးသမီးရှာဖို့ခက်လာတဲ့အခြေအနေဖြစ်နေတာကြောင့်ပါပဲ
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမရောလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားမပါဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းဒေသတွေမှာစစ်ပေးတိမ်းရှောင်ရသူကထောင်ပေါင်းချီရှိနေပြီးအဲ့ဒီလိုစစ်ရှောင်စခန်းတွေမှာရှိတဲ့အမျိုးသမီးနဲ့ကလေးငယ်တွေဟာလူကုန်ကူးမှုတားကောင်ဖြစ်ဖို့လွယ်ကူလေးရှိကြတာပါဒီပြဿနာတွေခြေတဲ့ပြက်ပြန့်ရှိနေပေမဲ့လို့လူတွေရဲ့စိတ်ဝင်စားစောင့်ကြည့်မှုကတော့နေပါလွန်းတယ်လို့ဟီတာဘာကပြောပါတယ်
So I think that it's important to highlight this issue.
ဒီကိစ္စကိုမိမောင်းထုတ်ပြဖို့အင်မတန်အရေးကြီးတယ်လို့ထင်ပါတယ်။နှစ်စဉ်နှစ်တိုင်းအမျိုးသမီးတွေယာနဲ့ချီလူကုန်ကူးခံရပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေဆိုးဆိုးဝါးဒုက္ခခံစားနေကြတာပါ။ဒါမဲ့လို့ဒီကိစ္စကိုလူတွေကောင်းကောင်းမသိကြသလိုစိတ်ဝင်စားမှုလည်းသိပ်ပြီးတော့မရှိကြပါဘူး
။အိန္ဒိယတရုတ်နိုင်ငံတဲကိုဇနီးမယားတွေအဖြစ်အလုံးမတူပဲရောင်းစားခံရသူတွေအရေးအတွက်ကိုတိတိကျကျမသိနိုင်ပေမဲ့လို့ဒီပြဿနာခြေခြေပြင်းပြန့်ဖြစ်နေရဆိုတာကိုတော့သူတို့ရဲ့လေးလာတွေ့ရှိချက်အရအခိုင်အမာပြောနိုင်တယ်လို့လည်းဟီတာဘာကပြောပါတယ်။မြန်မာနိုင်ငံကအမျိုးသမီးတွေဟာတရုတ်မျိုးသားတွေအတွက်ကလေးမွေးဖွားပေးဖို့အသုံးချခံနေရကြောင်းဒီအခြေအနေတွေကနေလွတ်မြောက်လာတဲ့မျိုးသမီးတွေရှိသလိုနေရမပြောင်းနိုင်တဲ့မျိုးသမီးတွေရှိနေတဲ့အကြောင်းတချို့ကတော့ဆက်စုနှစ်တခုနေပါလောက်လင်းမိုင်းဆိုင်ရာကြုံပြုခံရတယ်ဆိုတာကိုဒီအစင်ခန်းစာမှာမိမောင်းထုတ်ပြထားပါဗျ။ပြန်လဲလွတ်မြောက်လာသူတွေဆိုရင်လဲသူတို့ကြုံရတဲ့အခြေအနေတွေအကြောင်းလူမှုအတိုင်းဝိုင်းထဲမှာအထင်သေးခံရတာတွေမျက်ကွယ်ပြုခံရတာတွေအကြောင်းပြန်လဲဝန်ဆက်နိုင်ဖို့ဆိုတာအခက်ခဲတွေများပြားကြုံရတယ်ဆိုတာကိုလဲစာမင်းသာတရားကျော်ပါတဲ့ HRW ရဲ့ဒီနေ့အစင်ခန်းစာမှာထောက်ပြထားပါဗျ။တရုတ်ရဲ့ကလေးတယောက်မူဝါဒကြောင့်မြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတွေမှာရှိတဲ့အမျိုးသမီးတွေကလည်းတရုတ်နိုင်ငံသားတွေရဲ့ဇနီးမယားတွေဖြစ်နေရောင်းစားခံရတဲ့ဖြစ်ရည်ကြဲကြဲပြန့်ပြန့်ရှိနေတယ်လို့ HRW ရဲ့အမျိုးသမီးအခွင့်အရေးဆိုင်ရာယာယီပူးတွဲညွှန်ကြားမှုဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့အစိုးရကစားကိုရေးသားသူလည်းဖြစ်တဲ့ဟီတာဘာကပြောဆိုသွားပါတယ်